ခိုင်နိုင်ငံအတွင်းမှာရှိတဲ့ရွှေ့ပြောင်းလုပ်သားတွေအသုံးပြုနိုင်ဖို့ COVID-19 ရေးပေါ်တယ်လီဖုန်းလိုင်းဝန်ဆောင်မှုကိုစတင်လိုက်ပြီလို့ထိုင်းနိုင်ငံကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါရယ်နိုင်ငံအတွင်းကရွှေ့ပြောင်းလုပ်သား 1.3 သန်းကြားရောဂါကူးစက်မှုအန္တရာယ်ရောပါစေဖို့အခုလိုအထူးရေးပေါ်လိုင်းကိုဖွင့်ပေးတာလို့လည်းထိုင်းလူထုကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဒီရေးပေါ်လိုင်းကိုမြန်မာ၊ခမာ၊လာအိုနဲ့ဗီယက်နမ်စကားတွေနဲ့ဆက်သွယ်နိုင်ပါရယ်မြန်မာနဲ့တခြားရှေ့ပြောင်းလူသားတွေအနေနဲ့ COVID-19 အကြောင်းဆက်သွယ်မေးမြန်းလိုရဆိုရင်အရေးပေါ်လိုင်း1-4ကိုဆက်သွယ်ရမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာရှိတဲ့ပြပကလာတဲ့ရှေ့ပြောင်းလူသားတွေအကြားရောဂါကူးစက်မှုတော့မြန်မာတော်ကိုတွေ့ရှိရပြီးတဲ့နောက်မှာရှေ့ပြောင်းလူသားတွေကိုကူးစက်မှုအန္တရာယ်များတဲ့သူတွေအဖြစ်ထိုင်းကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအိန္ဒိယနိုင်ငံတွေကလာတဲ့အလုပ်သမားတွေအများပြားရှိကြောင်းအခုဖွင့်လှစ်ပေးတဲ့အရေးပေါ်တယ်လီဖုန်းလိုင်း1-4ကရှေ့ပြောင်းလူသားတွေကို COVID-19 ရောဂါအခြေလက်တွေကိုမှန်မှန်ကန်ကန်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲစူဝါနာချိုင်ဝတ်တနိုင်ချင်းခါရိုချိုင်းကပြောပါတယ်။ဒီရေးပေါ်လိုင်းကိုထိုင်းနိုင်ငံအတွင်းက NGO တွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့နဲ့ပူးပေါင်းပြီးဖွင့်ပေးခဲ့တာလို့လည်း Bangkok Post သတင်းစာမှာဖော်ပြထားပါတယ်ခင်ဗျ။